ဒီမှာအစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားစီးရီးပိခါတွေဖြစ်ပေါ်နေတဲ့ဒေသတွေမှာနိုင်ငံရေးအခြေအနေကမတည်ငြိမ်သေးသလိုမြေမြုံမိုင်းလေယာဉ်မြေသိမ်းစီးထားမှုအဆရှိတဲ့အတားအဆီးတွေကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးကတော့မရေမရာဖြစ်နေသေးပဲလို့ဒုက္ခသည်အရေးလှုပ်ဆောင်နေသူတွေကပြောပါတယ်ဒီလိုစစ်ပေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဒီမှာအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီးလည်းဖြစ်ပါတယ်အကြောင်းပြေဆုံးကိုတော့ထိုင်းနိုင်ငံကနေ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုကဒုက္ခသည်တွေကိုနေရပြန်လည်ခေါ်ယူနိုင်ရေးအတွက်မြန်မာအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီးလို့နိုင်ငံခြားရေးဝန်ကြီးဌာနကောင်စီရေးနဲ့ဥပဒေရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်တော်အေးအစိုးကပြောပါတယ
်နိုင်ငံခြားရေးဝန်ကြီးဌာနရဲ့တာဝန်ဝတ္တရားကသက်ဆိုင်ရာဒုက္ခသည်တွေဒီမြန်မာနိုင်ငံလူမျိုးဟုတ်မဟုတ်ဘယ်တယောက်ရှိတယ်ဘာညာတော့ရောက်ဆစ်ဆေးရေးဟိုပါပေါ့သူတို့လိုအပ်တဲ့ဆရာဆရာနေရှိတရားဝင်ဆရာဆရာနေအခုလိုပေါ့ CR လို့ပါလို့ဆိုမှာဆိုတာထုတ်ပေးဖို့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရောတာဝန်ရှိပါတယ်ဆင့်ဒါတော့ဒီပါတဲ့ဝန်ကြီးအဲ့အလုံးတက် coordination လုပ်ပေးတာပေါ့အဲ့တော့လုံတမဝန်ကြီးဌာနတို့လူမှုဝန်ထမ်းဝန်ကြီးဌာနတို့နောက်တော့လူမှုကြီးကြပ်ရေးဝန်ကြီးဌာနတို့ပါရှင
်ဒီလိုကော်မတီဖွဲ့စည်းရတာကလည်းပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကထိုင်းနိုင်ငံဆူရကနေမြန်မာဒုက္ခသည်တွေကိုလွှဲပြောင်းနိုင်ရေးအတွက်နိုင်ငံခြားကော်မတီဖွဲ့ပြီးပူးတွဲဆောင်ရွက်လူကြောင်းအကြောင်းကြားလာလို့အခုလိုဒုက္ခသည်များပြည်တွင်းပြန်လည်ခေါ်ယူနိုင်ရေးကော်မတီဖွဲ့စည်းခဲ့တယ်လို့သူကဆိုပါတယ်ဒီကော်မတီကိုနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းသွင်းဝင်ဦးဆောင်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနအဖွဲ့ဝင်16ဦးနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာဖွဲ့စည်းထားတယ်လို့အတီးပြုနိုင်ရေးအတွက်ကတော့နိုင်ငံတော်သမ္မတထံမှာတင်ပြထားဆဲဖြစ်ပြီးလုပ်ငန်းစဉ်အသေးစိတ်ကိုတော့အတီးပြုမပြောဆိုနိုင်သေးဘူးလို့သော်အေးအေးစုကပြောပါတယ်ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးတော့ထိုင်းမြန်မာနယ်စပ်အကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးဒုက္ခသည်ဥယျာဉ်၄000နီးပါးရှိနေတဲ့မေလဒုက္ခသည်စခန်းရဲ့ဥက္ကဋ္ဌဆရာအောင်လက်ကအခုလိုပြောပါဗျာကျွန
်တော်တို့လူတို့ရတာတော့တချို့တည်းကကြမ်းနေဆိုရင်ကျွန်တော်စခန်းမှာနေတော့မှ3ခုလောက်ကျွန်တော်မြည်တယ်အခုကျတော့ထိုင်းနိုင်ငံလွာတွေပဲပေါ့မှဒီစားရည်လွာတွေပဲမှတို့အခြေချတာတော့ရှိရှိနေလူတွေတခုကျတော့ရည်ရွယ်ရဲ့သူရဲ့ရှင်မျိုးမှာသူတို့ဆက်ပြီးတော့ရှိတော့ရှိတယ်နောက်တစ်ခုကြတော့ကောင်းဆောင်ရဲ့ဥဆောင်မှုပုံမှာပဲသူတို့ live ပါတာတဲ့ရှိတယ
်ကရင်ဒုက္ခသည်တွေနေရာချထားပေးရေးအတွက် KNU ကရင်မျိုးရာစီယုံတပ်မခွနဲ့နယ်မြေမှာစီစဉ်ထားတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့လက်ရှိမတည်ငြိမ်သေးတဲ့နိုင်ငံရေးချင်းတွေကြောင့်ပြည်တွင်းကိုခြေချနေထိုင်ဖို့အတွက်စိန်ခေါ်မှုတစ်ခုလိုဖြစ်နေတယ်လို့ဆရာအောင်နဲ့ကဆိုပါတယ်အလားတူကရင်ဒီဒုက္ခသည်စခန်းတစ်ခုကဒုက္ခသည်တွေအနေနဲ့လက်ရှိအစိုးရရဲ့ဒုက္ခသည်တွေကိုပြည်တွင်းတို့ပြန်လည်ခေါ်ယူမဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကရင်ဒီဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလူ့ကန်နေအခုလိုပြောပါရစေ။
တော်တော်အနေနဲ့ကသူခေါ်ထားတယ်ဆိုရင်လည်းပြည်စင်မွားဘာမှမရှိသေးတဲ့ခါကျတော့အစိုးရဆက်ကနေအစ်စ်တင်းဖြစ်သေးဘူးလို့အဲ့လိုပဲနေတယ်သူတို့ပြည်စင်ထားတယ်ဆိုတဲ့ဟာတပ်ွယ်မှုနဲ့လို့ဆိုမှုတကယ်ရှိသလားနောက်ပြီးတော့ပြန်လာနေလို့ရတယ်အခုတည်းလည်းမဟုတ်ပဲနဲ့သူတို့အမှတ်အချက်ပါပြီးပြီးထားတယ်လေပေါ့အဲ့ဒါလည်းကျွန်တော်မြင်နိုင်ဖို့ရှိတယ်ပါနော်
ကရင်ဒီဒေသတွင်းမှာရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့စီရေးပတိပကဖြစ်စဉ်တွင်ထောင်လာတဲ့မြေမြုပ်မိုင်းအန္တရာယ်နဲ့လေယာဉ်မြေသိမ်းဆီးခံရမှုပြဿနာဟာဒုက္ခသည်တွေနေရပြန်ရေးအတွက်အဓိကအသားစီးတစ်ခုလို့ဖြစ်နေတယ်လို့ကရင်ဒီဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလူ့မှဆက်ပြောပါတယ်
ဒီလိုနဲ့ကြိုက်ပဲစီးပက်တာနေဦးမှာမိုင်းတယ်နဲ့ရှိတယ်လဲဆိုတော့သူက identify လုပ်ပြီးလည်းမရဘူးနောက်ပြီးတော့ဆွေးရက်ကလည်းမလုပ်နိုင်တဲ့အတွက်ကြောင့်မလို့တကယ်လို့ညာလာနေတယ်လို့သူရွေးချယ်တဲ့နေရာကဒီမိုင်းဖိနေဖြစ်နေတယ်ဆိုလို့ရှိရင်သူကအရင် risk တယ်ပေါ့နော်သူတို့ပြန်နေမဲ့နေရာဒီတိုင်းမှာသူတို့အိမ်ဆောင်လို့ရပြီမဲ့လောက်ကန်ဆောင်ဆောင်လို့ရတဲ့နေရာမရှိတဲ့ခါကျတော့သူတို့ပဲ initiative မဖြစ်နိုင်ပါဘူးနော်
ပြီးခဲ့တဲ့2009ခုနှစ်တုန်းကကရပြည်နယ်တင်မောစုမြို့နယ်တွင်မြမတမတော်ကနေလက်နက်ကြီးတင်တန်းကြောင်းစတင်တိစောက်ခဲ့စဉ်မှာဒေသခံတွေရဲ့လေယာချမ်းမြေဧက3500ကျော်ကိုသိမ်းဆည်းထားခဲ့ပြီးလက်ရှိဧက2900ကျော်ကိုစစ်တပ်ပိုင်မြေဖြစ်ဆက်လက်သိမ်းဆည်းထားစေလို့ KNPP အသွင်းမှုနှင့်ဥရွှေမြို့တန်းကပြောပါတယ်ထိုင်းမြန်မာနယ်စပ်တစ်ချောင်းဒုက္ခသည်စခန်း9ခုအနက်ကကရင်ဒုက္ခသည်စခန်း9ခုမှာစုစုပေါင်းဥယျာဉ်3,400ကျော်ရှိနေတယ်လို့ကရင်နီဒုက္ခသည်စခန်း9ခုမှာတော့ဒုက္ခသည်ဥယျာဉ်အသက် 13,000 ကျော်ရှိနေတယ်လို့စခန်းကော်မတီမှတ်သားမှာဖော်ပြထားပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကို NGO ဖွဲ့တွေလူမှုရေးဖွဲ့စည်းတွေကနေပြီးတော့နေထိုင်မှုနဲ့စာနာရိက္ခာအကူအညီပေးနေပေမဲ့နောက်ပိုင်းမှာအကူအညီချော့ချလာတဲ့အနေအထားမှာရှိလာခဲ့ပါတယ်တိုင်းပြည်လက်ရှိထိုင်းအစိုးရကလည်းဒုက္ခသည်တွေနေရရင်ပြန်ရေးကိုဖိအားပေးပြောဆိုမှုတွေရှိလာသလိုပြီးခဲ့တဲ့လတွေတုန်းကလည်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးစဉ်တွေမှာစစ်ဘေးရှောင်ဒုက္ခသည်တွေကိုနေရရင်ပြန်ဖို့ရေးအစီအစဉ်ကိုထက်သွင်းဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2015ခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခသည်ရေအတွက်3,400ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအချာကလည်းတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ